ဖြစ်သူများနေလူမြန်မာနိုင်ငံမှာခေါ်ကြတဲ့ Valentine's Day ဟာအစ္စလာမ်ဘာသာနဲ့မကန့်ညီဘူးဆိုပြီးပါကစ္စတန်တရားရုံးတစ်ခုကလည်းနှစ်နှစ်မြောက်ဆက်တိုက်ဖြစ်ဒီနှစ်မှလည်းဆုံးဖြတ်လိုက်တာကြောင့် Valentine's Day အထိမ်းအမှတ်ပွဲတွေတတိမိအရာတွေမှာပေါ်ပြတာတွေကိုပါကစ္စတန်အနာဘင်တွေကပိတ်ပင်လိုက်ပါတယ်။ဒီနေ့နဲ့ပတ်သက်ပြီးကြော်ညာတာဒါမှမဟုတ်ဝင်ပစ္စည်းရောင်းချတာတွေမလုပ်ရဘူးလို့တရားရုံးကဆုံးဖြတ်ကန့်တလိုက်တာပါ။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ညီလိုက်တာလို့ဆောင်ကြဖို့အတွက်ပါကစ္စတန် Electronic Media စီကံထိန်သိမ်းရေးအနာဘင်အဖွဲ့ Pamra ကလိုင်စင်ချထားပြီးတဲ့ရုပ်သံနဲ့ဗီဒီယိုဌာနတွေကိုပြီးခဲ့တဲ့သတင်းပတ်မှာညွှန်ကြားချက်တွေပေးပို့ခဲ့ပါတယ်။ Valentine Day ဟာလူအဖွဲ့အစည်းမှာကိုချင်းတိတ်ခါမဲမှုဖော်ချွတ်မှုနဲ့မဖွဲ့မရလူမှုတွေပြန့်နှံ့စေတယ်လို့2019ခုနှစ်ဖေဖော်ဝါရီလ13ရက်နေ့မှာအစ္စလာမဘတ်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။အဲဒီဆုံးဖြတ်ချက်အရအစ္စလာမဘတ်မြို့တော်ကအများပြည်သူနဲ့ဆိုင်တဲ့နေရာတွေနဲ့အစိုးရရုံးဌာနတွေမှာ Valentine Day ဆင်နွှဲတာကိုပိတ်ပင်ခဲ့ပါတယ်။ဒီဆိုမဲ့ချက်ကိုသဘောမတူသူတွေကတော့လူပွဲစီးတဲ့နိုင်ငံအတွက်အရေးပါတာတွေကိုမလုပ်ဘဲအရေးမပါတဲ့ကိစ္စတွေကိုလုပ်နေကြတယ်လို့ဥပဒေပြောဆိုပါရခင်ဗျာ။